လူကုန်မှုခံရသူတွေအပါအဝင်တရုတ်နိုင်ငံမှာအကြောင်းမျိုးမျိုးကြောင့်ဖမ်းဆီးထိန်းသိမ်းခံရတဲ့မြန်မာနိုင်ငံသားတရားချုပ်ကိုမြန်မာအာဏာပိုင်တွေထံလွှဲပြောင်းပေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။တရုတ်နိုင်ငံမှာတရားဝင်နေထိုင်ခွင့်အထောက်အထားမရှိသူတွေအပါအဝင်ဖမ်းဆီးထိန်းသိမ်းခံရသူမြန်မာနိုင်ငံသား146ဦးကိုတရုတ်အာဏာပိုင်တွေကမြန်မာတာဝန်ရှိသူတွေထံဒီကနေ့ပဲလွှဲပြောင်းပေးလိုက်တာပါ။ပြန်လည်လွှဲပြောင်းပေးခဲ့တဲ့မြန်မာနိုင်ငံသားတွေကိုတော့တရုတ်နိုင်ငံနဲ့နယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နန်းတော်ပေါက်နယ်စပ်ကိတ်ကနေပြန်လည်လက်ခံခဲ့တာပါ။ဒီထဲမှာလူကုန်မှုခံရတဲ့မြန်မာအမျိုးသမီးတွေလည်းပါဝင်နေပြီးသူတို့ကိုလွှဲပြောင်းလက်ခံခဲ့တယ်လို့မူဆယ်မြို့လူကုန်ကူးမှုတာဆိုင်နိုင်ငံရဲတပ်ဖွဲ့ကရေမှုမင်းနိုင်ငံ VOA ကိုပြောပါတယ
်။80မှ60ဆောင်အခုလွှဲလာတယ်။146အထက်မှာကျွန်တော်တို့လူကုန်ခံတဲ့လူ2ယောက်ပါလာတာပေါ့နော်။အဲ့ထက်မှ2ယောက်ပါလာတာပေါ့ဖြစ်တယ်။ကျွန်တော်တို့ခေါင်းစဉ်နဲ့တွဲပေးတာဇန်နဝါရီကနေဒီနေ့အထိဆိုလို့ရှိရင်ကျွန်တော်တို့လူကုန်မှုခံရတဲ့လူအကျဉ်းကတော့62ကျဉ်းလူကတော့205ဦးလောက်ရှိပါတယ်အမျိုးသမီးတွေ
လူကုန်မှုခံရသူမြန်မာအမျိုးသမီးအများစုကိုတရုတ်အမျိုးသားတွေနဲ့အတင်းအာဓမလက်ထပ်စေတာကအဓိကအကြောင်းရင်းဖြစ်နေပြီးလူကုန်မှုခံရသူတွေက266ဦးကိုတော့ပြီးခဲ့တဲ့2019ရောကပြန်လည်လက်ခံနိုင်ခဲ့တယ်လို့ရဲမှူးမင်းနိုင်ကဆက်ပြောပါတယ်သူတို့တွေကိုပြန်လဲထူထောင်ရေးစခန်းမှာအပ်ပြီးတော့နေရအသီးသီးစီပြန်ပို့ပေးနေတယ်လို့လည်းပြောပါတယ်
။လူကုန်မှုခံရတယ်ဆိုပြီးတော့တရုတ်လူကုန်မှုတိုက်ဖြတ်ရေးဖွဲ့ကခေါင်းစဉ်နဲ့လွှဲတဲ့ဟာတစ်ခုရှိမယ်။နောက်တစ်ခါကျွန်တော်တို့အခုဒီအလုံသမားလွှဲတဲ့အထဲမှာဟိုကထောင်ကြပြီးတော့ပြန်လွှဲတဲ့အထဲမှာတောက်ကြနေတိုင်းလွှဲတဲ့အထဲမှာကျွန်တော်တို့စစ်စစ်ပြီးတော့မှလူကုန်မှုခံရတယ်ဆိုတဲ့လူပါလာလို့ရှိရင်ကျွန်တော်တို့ကလွှဲယူတယ်ပေါ့နော်။အဲ့နှစ်ခုရှိတယ်။အဲ့နှစ်ခုကိုကျွန်တော်တို့ကဒီမှာရုံးမှာစစ်စစ်တယ်ပေါ့နော်။ပြေဆုံးမင်းမြန်တယ်။ပြေဆုံးမင်းမြန်ပြီးလို့ရှိရင်ကျွန်တော်တို့ကပြန်လဲထူထောင်ရေးဥစည်းဌာနကဒီကုန်မှုခံရသူကယာယီလက်ခံဆော့ချော်ရေးဂျီဟာပေါ့အဲ့ဂျီဟာမှာကျွန်တော်တို့ကဒီပြန်လဲပို့ဆောင်ပေးဖို့ရှာတဲ့ကျွန်တော်တို့ကအပ်ပေးပြီးတော့မှအဲ့ဒီပြန်လဲထူထောင်ရေးဥစည်းဌာနကနေပြီးတော့မှသူတို့ကဒီကနေမန္တလေးချို့ဟာတကြတော့ရန်ကုန်ဘက်ချမ်းဆိုလို့ရှိရင်ဒီကနေရန်ကုန်ကိုအဲ့လိုဒါရိုက်ပေါ့နော်ဒါရိုက်ပို့ပေးတဲ့ဟာတွေရှိတယ်ခင်ဗျာ
မကြသေးခင်လားတွေကဆလို့မြန်မာနိုင်ငံမှာကာယောဂါကူးစက်မှုတွေတိုးလာရတာကအိမ်နီးချင်းတရုတ်နိုင်ငံနယ်စပ်ဒေသမှာသွာလာဝင်ထွက်မှုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားသလိုတရုတ်နိုင်ငံနယ်စပ်မျိုးတွေမှာအလုပ်လုပ်ကိုင်းနေကြတဲ့မြန်မာနိုင်ငံသားတွေကိုလည်းတင်းတင်းကြပ်ကြပ်စောင့်ကြည့်စစ်ဆေးနေပါတယ်။ယူနယ်ပြည်နယ်အစိုးရကနယ်စပ်ဂိတ်လူဝင်အထွက်ကိုဧပြီလကုန်ပိုင်းလောက်ကကန့်သတ်လိုက်ပြီးမြန်မာဘက်ကနေတရားမဝင်ဝင်ရောက်တာမျိုးမရှိအောင်နယ်စပ်တစ်လျှောက်မှာခြံစည်းရိုးပိတ်ဆို့ကာယန္တရာတွေလည်းလုပ်ခဲ့ပါတယ်။အကြောင်းမျိုးမျိုးကြောင့်ထိမ့်သိမ်းခံရတဲ့မြန်မာနိုင်ငံသားတွေကိုကျန်းမာရေးစစ်ဆေးပြီးလွှဲပြောင်းပေးဖို့နှစ်နိုင်ငံတာဝန်ရှိသူတွေကြားသဘောတူထားပြီးပြန်လည်လက်ခံပြီးတဲ့နောက်မှာလည်းတမန်နေရာတွေမှာအသွာလာကန့်သတ်ပြီးကျန်းမာရေးစစ်ဆေးတာတွေကိုမြန်မာကျန်းမာရေးတာဝန်ရှိသူတွေဘက်ကဆောင်ရွက်နေပါတယ်။မူဆယ်မှာတော့တရုတ်ကနေပြန်လာသူတွေကိုလက်ခံတဲ့ quarantine center နှစ်ခုရှိနေပြီးအယောက်300လောက်ကိုတည်ချထားစောင့်ကြည့်နိုင်တယ်လို့မူဆယ်မြို့ကယူနာလူမှုကူညီရေးအသင်းဥက္ကဋ္ဌဦးတောင်ထွန်းက VOA ကိုပြောပါတယ်။
quarantine center ကကျွန်တော်ဒီပြည်တော်စုအားကစားအကွင်းရေနောက်ကတရုတ်စာတင်ကြောင်းရေဆိုရှိတယ်ဗျတရုတ်စာတင်ကြောင်းမှာတော့ထောင်ကျလွှဲတဲ့သူတွေကိုလက်ခံထားတာပေါ့နော်တရုတ်ကတော့တခြားလေးစစ်စစ်ပြီးမှပြန်လွှတ်တာပေါ့ဒါပေမဲ့အခုတရုတ်ကနေပြန်လာတဲ့အထက်မှာတော့ကျွန်တော်တို့ဦးစေမှာတော့2ယောက်ပါဘူးတဲ့ဒီဘက်ရောက်တဲ့အခါကျမှစစ်စစ်တက်ကပိုးတွေ့တယ်အဲ့ဒါအားလုံးကတော့2ယောက်ပဲရှိပါသေးတယ်ဗျဟုတ
်ကျမိုင်းနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးစီးရင်ရပြည်ရင်းမှာကာယောဂါကြောင့်သေဆုံးသူ2300ကျော်ရှိနေပြီးပိုးရိပ်အတီးပြူလူနာပေါင်းကတော့3,300ကျော်ရှိနေပါတယ်။ယောဂါကူးစက်မှုပထမဆုံးစတင်ခဲ့တဲ့တရုတ်နိုင်ငံကတော့သေဆုံးသူ4,600ကျော်နဲ့ကူးစက်သူပေါင်း16,000ကျော်ရှိနေပါတယ်ရှင်။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ။